ုခါမှာတနိုင်ငံလုံးကြဲကြဲပြန့်ပြန့်နဲ့ဖမ်းဆီးထားတဲ့ကျောင်းသားခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးသမားတွေကိုပြန်လွှတ်ပေးဖို့အတွက် White Expression Campaign အဖြူရောင်စီမံချက်ဆိုပြီးတော့လက်မှတ်ရေးထိုးဆန္ဒခံယူနေကြတဲ့ကိစ္စတွေကိုဒီတစ်ပတ်ဆွေးနွေးသွားဖို့အစီအစဉ်ထားပါတယ်။ဒီသကောင်းမှာပါဝင်ဖို့အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့တော်တော်ရှင်များရင်းနှီးပြီးဖြစ်ကြတဲ့တင့်မွားမဂဇင်းအိတာဟောင်းဦးတက်မောင်တန်းထိုင်းနိုင်ငံအခြေစိုက်မြမရေးလေ့လာနေသူဦးဝင်းမင်းနဲ့ RFA ဝိုင်းတော်သားဦးမင်းစင်တို့ဖြစ်ကြပါတယ်။ကျွန်တော်ခင်မောင်ချင်းကတော့ရုံကျုပ်စတူဒီယိုကနေပြီးဆက်သွယ်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီအခုလာဆန်းကကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကိုကိုကြီးနဲ့ကိုထေးကျွယ်တို့သုံးဦးကိုသက်ဆိုင်ရာကနေပြီးတော့လူကြီးတွေနဲ့တွေ့ဖို့ဆွေးနွေးဖို့ဆိုပြီးတော့လာပြီးခေါ်ဆောင်သွားလိုက်တာဘယ်သူနဲ့မှနောက်ထပ်ပြန်ပြီးတော့မတွေ့ကြရသေးပါဘူး။နောက်ရက်ပိုင်းမှာပဲနောက်ထပ်ကျောင်းသားကောင်းဆောင်နှစ်ယောက်ဖြစ်ကြတဲ့ကိုပြုံးချိုနဲ့ကိုမင်းစရာတို့ကိုလည်းပဲလာပြီးခေါ်သွားခဲ့ပါတယ်။ဘာအမှုနဲ့မှမသိရပဲနဲ့ခေါ်ဆောင်သွားပြီးတော့ဘယ်မှာထားမှလည်းမသိဘာမှလည်းစုံစမ်းမေးမြန်းလို့မရရှိနေခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးကြံရိုက်ခဲ့တဲ့88မျိုးဆက်ကျောင်းသားများအဖွဲ့ကခေါင်းဆောင်တွေကနေပြီးဖမ်းဆီးခေါ်ဆောင်သွားတဲ့ကျောင်းသားခေါင်းဆောင်တွေနဲ့အတူဒေါ်အောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးသမားတွေကိုပြန်လည်ပြီးတော့လွှတ်ပေးဖို့အတွက်ပြည်သူတွေစီကနေပြီးဆန္ဒခံယူဖို့ဆိုပြီးတော့ဆန္ဒပြုလွှာလက်မှတ်ရေးထိုးတဲ့စီမံကိန်းတစ်ခုကိုစတင်ဖော်ဆောင်ခဲ့ပါတယ်။အောက်တိုဘာလ10ရက်နေ့ကနေပြီးတော့အောက်တိုဘာလ18ရက်နေ့အထိဒီရက်ပိုင်းအတွင်းမှာဒီဆန္ဒပြုလွှာတွေကိုနိုင်ငံနဲ့အဝမ်းလက်မှတ်ရေးထိုးမယ်ဆိုပြီးတော့စီစဉ်ခဲ့ပါတယ်။ဒီနောက်ပိုင်းမှာလက်မှတ်ရေးထိုးခဲ့ကြတဲ့ပြည်သူပေါင်း2,100,000ကျော်ရရှိခဲ့ပြီးနောက်ထပ်လက်မှတ်ရေးထိုးလိုတဲ့သူတွေလည်းအများအများရှိနေသေးတယ်ဆိုတဲ့အတွက်ကြောင့်တပတ်ထပ်ပြီးတော့တက်တန်းရက်တိုးလိုက်တယ်လို့လည်းပဲကြားသိရပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးသောတာရှင်တို့လည်းပဲသတင်းတွေထဲမှာအတော်အသင့်ကြားသိထားပြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်အထူးအထွေမပြောလို့တော့ပါဘူး။ RFA ဝိုင်းတော်သားကိုမင်းစင်ကလည်းပဲမြန်မာနိုင်ငံထဲကိုတယ်လီဖုန်းနဲ့အချင်းချင်းဆက်သွယ်ပြီးတော့ကျောင်းသားကောင်းဆောင်တွေနဲ့ပြောဆိုမင်းမြန်ထားတဲ့အတွက်ကြောင့်ဒီကိစ္စအပေါ်မှာအများကြီးပဲသိထားတာတွေရှိပါတယ်။အဲ့တော့ဥစွာပထမကိုမင်းစင်ကိုပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောပြပေးဖို့သုံးသပ်ပေးဖို့လို့ကျွန်တော်ဖိတ်ခေါ်ပါလိမ့်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။လက်မှတ်ရေးထိုးလှုပ်ရှားမှုရဲ့နောက်ဆက်တွဲထပ်ပါလာတာကတော့ဒီဘော်ဒီကျောင်းသားကောင်းဆောင်တွေလွတ်မြောက်ရေးအတွက်ပြည်သူလူထုအနေနဲ့ပေါ့ဒီအဖြူရောင်တွေဝစ်ဆင်ပြီးတော့ဟလာဆန္ဒထုတ်ဖော်ပြသကြပါဆိုတဲ့လှုပ်ရှားမှုနှစ်ခုကိုကြံရစ်ခဲ့တဲ့88မျိုးဆက်ကျောင်းသားတွေကဒီရှေ့စဉ်နောက်ဆက်ပေါ်လေလှုပ်ဆောင်လာတာတွေ့ရပါတယ်။ဒီဟာနဲ့ပတ်သက်ပြီးတော့လေသူတို့ကိုထောက်ခံမှုဟာအင်မတန်မှအောင်မြင်တာကိုကျွန်တော်သတိပြုမိပါတယ်။ဒီကျွန်တော်လက်မှတ်ရေးထိုးလှုပ်ရှားမှုတွေဟာဒီလက်မှတ်ရေးထိုးမှုဟာခုနကဥက္ကမောင်ကြီးပြောသလိုပဲဟလာ2,000,000ကျော်သူတို့ရလာတယ်။အခုဆိုရင်ဒီအဖြူရောင်ဝတ်တဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့လေကျွန်တော် RFA ကနေအသီးသီးကိုပေါ့လေကျွန်တော်ဖုန်းတွေဆက်ပြီးတော့ဆက်သွယ်ပြီးတော့လိုက်ပြီးတော့မေးမြန်းကြည့်တဲ့အခါမှာလေဒီနိုင်ငံရေးအတိုင်းအဝန်းနဲ့မကဘဲနဲ့တမန်ဟလာရက်ကွက်ထဲကကျေးရွာတွေကလူတွေကိုယ်တိုင်ကဒီလိုမျိုးအဖြူအောင်တွေဝစ်ပြီးတော့ဟလာသူတို့ဒီကျောင်းသားကောင်းဆောင်တွေလွတ်မြောက်ရေးဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးကျောင်းသားတွေလွတ်မြောက်ရေးဒါတိုင်းပြည်မှာအမျိုးသားညီညာစီဖြစ်ထွန်းရေးအတွက်ဆိုပြီးတော့လှုပ်ဆောင်ကြတာတွေတွေ့ရပါတယ်။တချို့ဖြစ်ပျက်လေးတွေဆိုရင်အင်တာမားစိတ်ဝင်စားဖို့ကောင်းပါတယ်။ကျွန်တော်တို့မနေ့တနေ့ကပဲ RFA ကလွှင့်တော်တာဆိုရင်နေရီမှာရှိတဲ့ဒီယဟန်တန်ကတချို့ဆိုရင်သူတို့ဒီအပြင်ကိုထွက်တဲ့အခါမှာယဟန်တန်ကဆိုတော့သူတို့တင်ငန်းကတော့အဖြူအောင်မဟုတ်ဘူးဒါပေမဲ့အဖြူအောင်လက်ကင်မွာလေးတွေကိုကင်သွားကြတယ်အဖြူအောင်လက်ကင်မွာလေးတွေကင်ပြီးတော့သူတို့အပြင်ထွက်ကြတယ်လို့ပြောပါတယ်အဲ့လိုပဲကမာရွတ်မာနေတဲ့ကျွန်တော်မိတ်ဆွေတယောက်ကဆိုရင်ဘယ်လိုများပြောလဲဆိုတော့ဒီနေကင်းဘက်တွေမှာဟလာဒီဖုန်းကြီးတွေကကမာရွတ်ဒီလဲလန်းတော်ဝင်မှာလာပြီးတော့ဒီအင်္ဂလိပ်စကားပြောတင်တန်းတွေဟလာဘာသာစကားတွေနဲ့ပတ်သက်တဲ့တင်တန်းတွေလာတက်ကြတယ်အဲ့လိုလာတက်လို့ရှိရင်ဒီဖုန်းကြီးတွေကလွယ်ရေးအဖြူလေးတွေဝစ်ပြီးလာတာကိုအထူးကိုသတိထားမိတယ်လို့သူတို့ကပြောကြတာရှိပါတယ်အဲ့ဒါအပြင်ပေါ့လေဒီလှိုင်မြို့နယ်မှာဆိုလို့ရှိရင်လေစိုက်ကားသမားတွေကစားသူတို့စိုက်ကားလေးတွေမှာဟလာလက်ကင်မွားချူလို့ချီတာရှိတယ်လို့သူတို့ပြောကြတာညနေလူတွေကိုယ်တိုင်ပြောတာရှိပါတယ်ဆိုတော့သဘောကတော့ဒီတမန်လူရန်းသားတွေကိုယ်တိုင်ဒီကိစ္စနဲ့ပတ်သက်ရင်ဆန္ဒထောက်ထားမှုရှိတယ်ဒီကိစ္စနဲ့ပတ်သက်ရင်သူတို့အနေနဲ့ဒီဟိုအားတက်တရောကိုဝင်ရောက်လွှတ်ဆောင်ကြတာတွေ့ရပါတယ်အချို့များဆိုရင်ဒီကားတက္ကစီသမားတွေကစားကဲပေးငါတို့မထိုးရသေးဘူးငါတို့လည်းထိုးမယ်ဆိုပြီးတော့လက်မှတ်ဝင်ထိုးသွားတာတွေရှိပါတယ်ဒီတော့ကြည့်မယ်ဆိုရင်ဒီចောင်းသားတွေလုပ်တဲ့လှုပ်ရှားမှုဟာလူတို့ကသူတို့ရဲ့ဆန္ဒကိုအားတက်သရောပေါ့လေထုတ်ဖော်ကြတာတွေ့ရပါတယ်အခုလာမယ့်အောက်တိုဘာလ18ရက်နေ့မှာဆိုလို့ရှိရင်ဒီကိုမင်းကိုနိုင်ရဲ့မွေးနေ့ဖြစ်ပါတယ်ဒီမွေးနေ့ပွဲကိုလည်းကိုမင်းကိုနိုင်ရဲ့နေအိမ်မှာသူတို့ကျင်းပဖို့ပြင်ဆင်နေကြပါတယ်ကိုမင်းကိုနိုင်ရဲ့မွေးနေ့ပွဲကြားလို့ရှိရင်လေလူတွေကအဖြူအောင်တွေဝစ်ပြီးတော့ကိုမင်းကိုနိုင်မွေးနေ့ပွဲကိုလာကြမယ်လို့ကျွန်တော်နဲ့စကားပြောရတဲ့ចောင်းသားကောင်းဆောင်တွေကကျွန်တော်တို့မျှော်လင့်ထားတဲ့အကြောင်းကျွန်တော်ပြောပြကြပါတယ် ဒါကလူလူဘက်ကနေပြီးတော့ပေါ့လေအားတက်ရောဒီចောင်းသားကောင်းဆောင်တွေရဲ့လှုပ်ရှားမှုမှာလာဝင်ရောက်ပါဝင်ကြတာပါတစ်ဖက်ကတော့ဒီကိုမင်းကိုနေတို့အခုဗမာလေသူတို့ဘရော့ပြန်လွတ်မှာလဲဆိုတဲ့ကိစ္စလည်းကျွန်တော်တို့သတင်းသမားတွေနဲ့ဆက်ပြီးလိုက်နေတဲ့ကိစ္စပါကိုမင်းကိုနေတို့ကိုကျွန်တော်စုံစမ်းသိရတော့ကတော့ရန်ကုန်ပြည်ထဲရုံးမှာပဲထားသေးတယ်လို့ကျွန်တော်သိရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကံသေးကံမကျွန်တော်တို့ဒီအတီးပူးကြတော့မရပါဘူးဒါပေမဲ့ကတေချာတာကတော့သူတို့ကိုရန်ကုန်အပြင်ကိုမခေါ်သွားသေးဘူးသူတို့ကိုအင်းစိန်ထောင်ကိုမရွှေ့သေးဘူးဆိုတဲ့ချက်ကတော့တော်တော်လေးတေချာပါတယ်အဲ့တော့ဒါပေမဲ့သူတို့ကိုပြန်လွှတ်မှာလားမလွှတ်ဘူးလားဆိုတဲ့ကိစ္စကလည်းကျွန်တော်တို့ဒီចောင်းသားကောင်းဆောင်တွေကြားထဲမှာကိုဒီစစ်တပ်နဲ့နေဆက်တဲ့အတိုင်းဝန်ကြားထဲမှာကိုတူလောတူလောဖြစ်နေတဲ့ကိစ္စပါဒါပေမဲ့အများစုကမျှော်လင့်တာကတော့ဒီကုလသမဂ္ဂအထူးကိုယ်စားလှယ်ပေါ့လေမစ္စတာဂမ်ဘာရီဟာမြန်မာနိုင်ငံကိုလာဖို့ရှိတယ်အဲ့ဒီခါကြာလို့ရှိရင်တော့နာဖဆေဆိုရကကိုမင်းကိုနိုင်တို့ကိုပြန်လွှတ်ကောင်းလွှတ်ပေးနိုင်တယ်လို့မှန်းဆတွက်ချက်မှုလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုအခုဦးမင်းစင်ပြောပြသွားတာကျွန်တော်တို့ကြားရတာတော့တော်တော်လေးအားရစရာကောင်းပါတယ်ကျွန်တော်တို့အပြင်မှာပေါ့လေပြောကြဆိုကြဆွေးနွေးကြတဲ့အခါကျတော့ဒီအခုဒီလက်မှတ်ရေးထိုးတဲ့စီမံချက်နော်ကျွန်တော်တို့ဒီ petition တင်တယ်ဆိုတဲ့ကိစ္စမျိုးဟာမြန်မာနိုင်ငံမှာအရင်တုန်းကဒီလောက်တောင်မှကြီးကြီးကျယ်ကျယ်လုပ်ခဲ့တာမျိုးကမရှိခဲ့ဘူးသေးဘူးဟိုလွန်ခဲ့တဲ့နှစ်နှစ်ကျော်ကျော်သုံးနှစ်လောက်တုန်းကဒေါက်အောင်ဆန်းစုကြည်လွတ်မြောက်ရေးဆိုပြီးတော့ NLD ပါတီကဒီလိုဆန္ဒတောင်းခံတဲ့အစီအစဉ်မျိုးလုပ်ခဲ့တာရှိတော့ရှိခဲ့ပါတယ်ဒါပေမဲ့လို့အဲ့ဒီတုန်းကတော့ဒီလောက်တောင်မှကျယ်ကျယ်ပြန့်ပြန့်ကြီးကြီးမားမားမလုပ်နိုင်ခဲ့ကြပါဘူးတခုထူးခြားသွားတာကတော့ဒီဒေါက်အောင်ဆန်းစုကြည်ကြတော့ NLD ပါတီရဲ့ဒီခေါင်းဆောင်အနေနဲ့နိုင်ငံရေးလောကကပုံကိုတူအနေနဲ့လက်မှတ်ရေးထိုးကြတာဆန္ဒပြုကြတာဒေါ်ဝါကတော့တမျိုးပေါ့လေဒီလက်မှတ်ရေးထိုးကြတဲ့ပြည်သူတွေတဲကဒီចောင်းသားတွေဟာ1988ခုလှုပ်ရှားမှုမှာတော့လူလူရေးတော်ပုံအတွက်ကိုသူတို့ဒီစခဲ့တယ်ဆိုပြီးတော့သူတို့ကိုထောင်ဒဏ်နေ10နှစ်ကျော်ကျော်14 5နှစ်ချခဲ့ပြီးအခုပြန်ပြီးတော့လွတ်လာတဲ့အချိန်မှာဒီနိုင်ငံအတွက်ပဲသူတို့ကကိုကျိုးစွန့်အနစ်နာခံပြီးတော့တရားဥပဒေဘောင်တွေကနေရိုးရိုးတန်းတန်းလှုပ်ရှားနေတာအခုလိုပြန်ပြီးတော့ဖမ်းတယ်ဆိုတာကိုဂယုဏသက်ကြပြီးတော့ဟုတ်လားဒီလူတွေအများအပြားနေပြီးတော့အခုလိုလက်မှတ်ရေးထိုးတယ်လို့လည်းကျွန်တော်တို့ကြားရတယ်အဲ့တော့မြန်မာစစ်အစိုးရဟာသူ့ကိုစန့်ကျင်တယ်အာခံတယ်ဆိုတဲ့ဟာမျိုးကိုအင်မတန်ကိုပဲတီးခံခဲ့ပါတယ်အခုဒီသူတို့ကနေပြီးတော့ဒီတောင်းစားကောင်းဆောင်တွေဖမ်းဆီးထားတဲ့အချိန်မှာပြည်သူတွေကနေပြီးတော့နော်တတိရှိရှိနဲ့အကြောက်အရမ်းမရှိဘဲနဲ့အခုလိုလက်မှတ်ရေးထိုးကြတယ်ဆိုတာတော်တော်ကိုလည်းအံ့ဩဖို့ကောင်းပါတယ်အခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့လေဦးတက်မောင်တန်းအနေနဲ့ကောဘယ်လိုများသုံးသပ်မိလဲဆိုတာကျွန်တော်တို့ကြားပြသေးလားဗျာ
အဲခုနဆန်ကျင်ပြောသွားလို့ပေါ့နော်ဒီအနာပိုင်ပုံကိုယ်တွေနေနဲ့ဒီလိုဆောင်ရွက်လို့ရှိရင်ဒီတော့ဆိုရင်ဒါတိခံခဲ့တယ်ဒီလောက်ဆိုလို့ရှိရင်လုံးလုံးမရအောင်ကျွန်တော်ပိတ်တာဆိုတာလေးရှိတယ်ပေါ့လေအခုတတိကျွန်တော်တို့လုံးလုံးခိုင်းလို့ရလာတယ်ဆိုတာကဒါဘလိုပဲပြောပြောဒါအာဏာပိုင်အဖွဲ့အစည်းကပုံကိုယ်တွေရဲ့အဲ့လည်းရအကျန်းဖက်ချင်တဲ့စိတ်ကိုထိထိသိမ့်သိမ့်ရှိတဲ့အတွက်ကြောင့်မလို့ရုပ်စာကိုစောင့်ကြည့်နေတဲ့သူတောင်းနေတယ်ကျွန်တော်ကတော့အတိမတ်ပြုချင်ပါတယ်ဒါကအကောင့်ဖက်ချက်တဲ့ပြုဘောဆောင်တယ်ဘာလို့လဲဆိုတော့အကျန်းဖက်တာတွေကလည်းအစီနေနေတာတွေလည်းမကောင်းဘူးအဲ့ဒီလိုမကောင်းတဲ့လုပ်ရက်တွေကိုလုပ်ခဲနေပါတော့ပို့ပြီးတော့ပြန်ပြီးတော့လှုပ်ပေးမယ်အာကျောင်းသားကောင်းဆောင်တွေလည်းမကောင်းတော့ဆန်းစုကြည်ပါလှုပ်ပေးမယ်ပြီးရင်မျိုးသားညီညွတ်ရေးအတွက်ကြံနေဆွေးနွေးမယ်နော်ဆွေးနွေးကြည့်ကိုညင်းထားပါတယ်စစ်တပ်ကပေါ့နော်မာကြီးကိုခင်မိနိုင်ငံတော်နိုင်ငံထူထောင်မယ်ဆိုရင်ပဋိပက္ခထဲကနေတက်ကောင်းဆောင်မှုကျွန်တော်တို့လိုပါတယ်တိုင်းခံပက်မှာလည်းလိုသလိုအမှန်တော့ကောင်းဆောင်တွေကြားထဲမှာလည်းဟိုအပ်ပါတယ်အခုတို့ပြည်သူလူထုကတောင်းဆိုလာတာကိုအားထောင်ဖို့ကောင်းပါတယ်နော်ကျွန်တော်တို့ပြည်သူလူထုကလည်းအခုလိုမိမိအသည့်စိတ်ဓာတ်နဲ့မိမိမြင်ရောက်ပြီးတော့လက်မှတ်ထိုးကြတယ်အင်ကြီးဖြူတွေဝတ်ကြတယ်ဒါဟာအင်မတန်ကိုအားရစရာကောင်းတယ်နိုင်ငံတစ်တစ်ခုထူထောင်ဖို့အတွက်လူတိုင်းလူတိုင်းပါဝင်လှုပ်ဆောင်ရမယ်ဆိုတာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်ကျွန်တော်တို့ဟာအကြီးဆက်ဝယ်တဲ့အတင်းကြီးဆက်လို့ပေါ့နော်ဒီလူလူလူအများစုကအမစိတ်ရေးကြပြီးတော့ဒါတော့ဆန်းစုကြည်တောက်တဲ့လိုရမယ်ကိစ္စလို့ဝေါ်ထားတဲ့ကဲ့သို့ပေါ့နော်ရေးကြတယ်အခုဒီလိုမဟုတ်ဘူးအားလုံးလူတိုင်းလူတိုင်းကဝိုင်းဝန်းလို့ရမယ်အခုကျွန်တော်တို့လက်မှတ်ထိုးကြတယ်ပြီးရင်ဒါနဲ့ပို့ပြီးတော့ပေါ့နော်ပို့ပြီးအားကောင်းတဲ့လှုပ်ရှားမှုတွေနဲ့မိရဲ့ဆန္ဒကိုပြနိုင်မယ်ဆိုလို့ရှိရင်ဒါပမာပြည့်ရဲ့ဝါကျင်တဲ့ဒီနိုင်ငံတစ်ခုထူထောင်ရေးလမ်းကြောင်းဟာပို့ပြီးပြီးလာနိုင်မယ်လို့ကျွန်မျှော်လင့်တယ်နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလည်းစဉ်းစားရပြအမျိုးမျိုးအစိုးရကဘာဖြစ်လို့အခုဒီအချိန်မှာပြည်သူတွေအခုလို့ဆန္ဒပေါ်ပြီးတော့လက်မှတ်ရေးထိုးနေကြတဲ့ဆိုတဲ့ကိစ္စကိုကြောင်ကြောင်တင်းတင်းသူတို့မတားမြစ်တယ်လဲဘာဖြစ်လို့အဖမ်းအဆီးမလုပ်တယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့တော်တော်လေးပဲပြောဆိုဆွေးနွေးမိပါတယ် Now ဒီအင်ဂျီဖြူဝတ်တယ်ဆိုတာကတော့ဒါကတောင်းရလာရင်အင်ဂျီဖြူဝတ်တယ်ဆိုတာက ဟိုဘာကြောင့်ဆိုတာကကာယကံရှင်ကပေါ်ပြောမှာပဲသိနိုင်တာပါတမအပြင်အညီဖြူပွက်ထားတာကိုကျွန်တော်တို့ဒါနိုင်ငံရေးစိတ်တန်တဲ့ဝတ်တယ်ပါညာလို့ပြောလို့ပါတော့ခက်တာပေါ့လေဒါမှလို့ကိုယ့်ရဲ့နာမည်ကိုပေါ်ပြပြီးတော့လက်မှတ်ရေးထိုးတယ်ဆိုတော့ကဒါကတော်တော်ကိုပဲတတ်သိရှိတဲ့ကိစ္စပါဒီလောက်အဖမ်းအဆီးများတဲ့နိုင်ငံမှာအခုလို့ကိုယ့်ရဲ့နာမည်ကိုပေါ်ပြပြီးတော့ဒီလက်မှတ်ရေးထိုးဖို့နဲ့ဆိုတာကတော်တော်ကိုပဲချီးကျူးစရာလည်းကောင်းပါတယ်နောက်ဒီတက်ကသူဟလာတချို့မှာတကုံကောလေးတို့ပါဟာ
ကျချင်းကပတ္တန်ဟွန်လွန်တဲ့အခြေအနေတရက်ကိုအစိုးရကလုံးမိရတာဖြစ်တယ်လေ
ဟုတ်ကဲ့
ရူဒါဒီမိုကရေစီဖွဲ့ချုပ်ကအေဗတန်ပြော့ပြောင်းစွာနဲ့ခင်ဗျားတို့အစိုးရလုပ်ပါလို့ကန့်လန့်ထားတာတောင်မှပဲရာယူဒီဘုံဒီလိုဆွဆွဲအမျိုးမျိုးတိုက်ခိုက်အဲ့ဒီတခုကိုထူထောင်ရမယ်အစားအဲ့ချင်းခိုက်ချင်းနဲ့မှပဲဆက်နေတာကအင်ဗတန်ဆိုးရတဲ့အနေထားတရက်အဲဇီးတရက်အနေနဲ့ရောခေါင်းဆောင်တွေရောတော်တော်ကိုလွန်လွန်းတဲ့နေတရက်ကိုသဘောကသွားနေတယ်လေသဘောကအဲ့ဒီလိုဒေါန်ဆန်းစုချင်းနဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကအင်ဗတန်ပြော့ပြောင်းစွာနဲ့ကမ်းလှမ်းလာတာတွေကိုမျက်ပွက်ပြုပြီးတော့လွန်လွန်ကဲကဲအင်မာတဲ့လမ်းကြောင်းကိုဆက်လက်ရှောင်နေတယ်လက်ရှိခေါင်းဆောင်တွေကဒါကမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့မကဘူးကျွန်တော်တို့ပြည်သူလူထုအားလုံးကမင်းတို့တော့လွန်နေပြီဆိုတာကိုပြဖို့လိုအပ်တယ်။မင်းတို့ဒီလိုထက်မကလိုအပ်တယ်ဆိုတာကိုပြဖို့လိုအပ်နေ။ဒါအပြင်ဒီတူတူကဆက်လာတာလို့ကျွန်တော်ကတော့ဒီလိုပဲအထိပဲကောက်ယူတယ်။တမတော်ခေါင်းဆောင်များကြားပါစေလို့လည်းဆုတောင်းပါတယ
်။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဟိုကနေ့တော့ကျွန်တော်စကားမပြောက်ဘူးပေါ့လေ။ဒီလိုအခုအဖမ်းအဆီးမရှိပဲနဲ့အခုလိုကြည်နေတယ်ဆက်လာလွတ်ထားတယ်ဆိုတဲ့ကိစ္စမှာမြန်မာနိုင်ငံအရေးအာကုလသမဂ္ဂလုံခြုံရေးကောင်စီကြည့်အောင်ရောက်သွားတဲ့အခြေအနေကြတော့နိုင်ငံတကာကနေပြီးတော့ဝိုင်းပြီးအာရုံစိုက်နေတဲ့အတွက်ကြောင့်များသူတို့တင်းကြီးခံနေသလားဆိုတာလည်းစဉ်းစားကြတစ်ချက်ဖြစ်လာတာပေါ့လေကိုဝင်းမင်းအနေနဲ့ရောဘယ်လိုများသုံးသပ်မိလဲကြ
ားဟုတ်ကဲ့ဟိုခုနကပြောသလိုပါပဲဒီစစ်တပ်ဘက်ကနေပြီးတော့အခုလိုတီးခံပြီးတော့ပေါ့နော်ချက်ချင်းဟိုဖန်စီမလုပ်တာအဲထူးခြားနေတယ်လို့လူထုဘက်ကလည်းဟလာဘာကြောင့်အခုလိုမျိုးအကြောက်လည်းမရှိပဲနဲ့ပေါ့နော်ဟုတ်လားလက်မထိုးတာတွေဖြေဝတ်တာတွေလှုပ်လာလေပေါ့အဲ့ဒီနှစ်ခုလုံးကကျွန်တော်ထင်တယ်တကယ်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါဒီတစ်ခါမှာကျွန်တော်အမြင်ကတော့ဒီစစ်တပ်ဘက်အနေနဲ့ကနော်ခုနကလိုချက်ချင်းပေါ့ပြန်ပြောင်းတင်းတင်းမဖန်းစည်းတာကတော့အာဖြစ်နိုင်တဲ့တစ်ချက်နှစ်ချက်လောက်ရှိပါတယ်အဓိကကတော့ဒီခုနကဆရာဥက္ကမောင်ကြီးပြောသလိုပဲပေါ့နော်ဒီလုံခြုံရေးကောင်စီနဲ့အချိန်ကာလအတွင်းသွားတိုက်နေတာလည်းပါပါတယ်အဲ့တော့လုံခြုံမဖြစ်အောင်သူတို့ထိန်းသိမ်းနေရတဲ့အနေအထားတော့ရှိပါတယ်အဲတစ်ချိန်တည်းမှာပဲစစ်တပ်ရဲ့လုံခြုံရေးကိုပေါ့နော်ဘလောက်ထိထိလာမလဲပေါ့အဲ့ဒါကိုလည်းတို့ဟိုစောင့်နေတဲ့သဘောမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ်အခုအချိန်ထိတော့ဟိုစစ်တပ်ရဲ့လုံခြုံရေးကိုထိတယ်လို့တို့အနေနဲ့အရန်ခံစားတဲ့အနေအထားမရှိသေးဘူးလို့တော့သုံးသပ်လို့ရပါတယ်တစုံတရာတော့ဟိုထိလာတဲ့အနေအထားတော့ဟိုတွေ့နေရပါတယ်အထူးသဖြင့်တော့ဝန်တန်းတွေဟလာစစ်မှုထမ်းတွေကိုပေါ့နော်အဲအစိုးရဝန်တန်းတွေကိုပေါ့နော်အခုလုံနေတဲ့လူရှားမှုတွေတော့မပါဘူးပေါ့နော်အဲအမိန့်တွေထုတ်ထားတာဟန်တားမှုတွေလုပ်ထားတာလည်းကျွန်တော်တို့ရှားနေရပါတယ်ဆိုတော့ဒီဟာကတော့ဟိုတစ်ဖက်ကလည်းအဲဒီចောင်းသားတွေလို့ရှာမှုကထိရောက်တာကိုပြရတယ်လို့အဲတစ်ဖက်မှာကလည်းစစ်တပ်တို့ကဟိုစိုးရိမ်မှုစာဖြစ်လာပြီဆိုတာကိုတော့ကျွန်တော်တို့ဟိုတွေ့နေရပါတယ်အရင်ဟိုစိုးရိမ်တဲ့အနေထားတော့မရောက်သေးဘူးထင်တယ်အဲတစ်ချိန်တည်းမှာပဲစဉ်းစားစရာတစ်ခုရှိတာကဒီចောင်းသားတွေရဲ့အခုလှုပ်ရှားမှုထောက်ခံမှုပါပေါ့နော်ဘလောက်အထိသွားမလဲဆိုတာကိုလည်းစစ်တပ်ကစောင့်ကြည့်ခြင်းပုံရပါတယ်ဟိုထောက်ခံမှုကတိတ်မများဘူးဆိုရင်တော့အရင်ကြီးဥစ္စာစရာမလိုဘူးပေါ့နော်အဲအဲ့ဒါကိုတို့ချင့်ချိန်ဖို့အတွက်တစုံတရာစောင့်ကြည့်နေဖို့ရပါတယ်နောက်တစ်ခုဖြစ်နေတာကလည်းအထူးသဖြင့်ဘုဂျုံမူကြီးတန်းရှိတဲ့ပေါ့နော်အဲသူ့အတွက်ဆိုလို့ရှိရင်တော့ဟိုတကယ်ကိုဟိုချမ်းဖို့တို့ဟလာဟိုဒီခိုင်ဖြိုးလို့ခေါ်မှာပေါ့နော်ဟလာ USD အဖွဲ့ကထောက်ခံမှုကြီးကြီးရှိနေတဲ့အတွက်ဟလာအခုလိုမျိုးဘလောက်ပဲနော်ထောက်ခံမှုတွေရှိနေပါ release စီပေါ့နော်ဟလာမင်းတို့3သိန်းရရင်2သိန်းရရင်ငါတို့ဘက်ကဟလာ2သိန်း3သိန်းဟိုထိုးနိုင်တာရှိတယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့အဲစောင့်ကြည့်နေလားဆိုတာလည်းသုံးသပ်ကြည့်လို့ရပါတယ်တစ်ခုကအခုလှူရှာမှုကိုဘာကြောင့်လူတူအခုလိုအကြောက်လည်းမရှိပဲနဲ့အဲအံ့ဩဖို့ကောင်းလောက်ပေါ့နော်ဟိုပါဝင်ဆောင်ရွက်နေကြလဲကြည့်မယ်ဆိုလို့ရှိရင်တော့အဲအဲ့မှာတော့အချက်၄၅ချက်လောက်ရှိနေပါတယ်တစ်ချက်ကကျင်းတည်တာကတော့ဒီလှုပ်ရှားမှုတွေဖြစ်တဲ့အချိန်ကပေါ့နော်အဲဒီကုလသမဂ္ဂလုံခြုံရေးကောင်စီဒီမှာမြန်မာပြည်ရေးကိုဆင်းနေတဲ့အချိန်နဲ့အဲတရားဝင်အာဂျင်ဒါမှာပေါ့နော်စတင်ဆင်းနေတဲ့အချိန်နဲ့တိုက်နေတဲ့အတွက်အဲလူတူအနေနဲ့ကဟိုသူတို့ကြည့်ပဲလောက်ရတယ်လို့မခံစားဘူးပေါ့နော်နိုင်ငံတကာကလည်းတကယ်ဟိုနိုင်ငံတကာမှာမှထိတ်ဆုံးတကယ်ကဟလာအဖွဲ့အစည်းတစ်ခုကစောင့်ကြည့်နေတယ်လို့သူတို့ခံစားနိုင်ပါတယ်။နောက်တစ်ခုကဒီလှုပ်ရှားမှုအနေနဲ့ကကျွန်တော်တို့ဒီနိုင်ငံရေးဟိုကျန်းမာဖက်မှုလှုပ်ရှားမှုအပိုင်းအရာကြည့်မယ်ဆိုလို့ရှိရင်ပေါ့နော်။သူကအန်ဒီရဲ့နေပြီးတော့လူတွေကိုယုံကြည်မှုရစေတယ်လို့ရှားမှုမျိုးဖြစ်ပါတယ်။ Letter campaign လုပ်တဲ့ဆိုတဲ့နေရာမှာမိမိရဲ့နာမည်အမှန်တိုင်းမပြောလို့လည်းရတယ်။ နောက်တစ်ခုကမြန်မာနိုင်ငံမှာနာမည်တွေအရင်တူတာပေါ့တူတဲ့အခါကျတော့ဘယ်သူလဲဆိုတာမကွဲကြဘူးလေအဲ့တော့အဲ့ဒီပုံမှာဒီထိုးလိုက်ပြင်မဲ့လေအဲဖန်ခံရနိုင်လောက်တဲ့ TNDA မရှိနိုင်ဘူးလို့သုံးသပ်ကြမယ်လို့တော်တော်များပါလေအဲနောက်တစ်ချက်ကတော့စပြီးတော့လက်မှတ်ထိုးဖို့အတွက်ပါလာတဲ့လူတွေပေါ့နော်အထူးသဖြင့်တော့ဒီဟိုလူလူချစ်တဲ့အလားဟိုလူရှင်တော်ဇာကနာလိုမျိုးနော်လူလူချစ်တဲ့အလားစာပေပညာရှင်လူလူတော်မာလိုမျိုးပေါ့နော်အဲ့လိုမျိုးပါလာတဲ့အချက်ကလည်းကျွန်တော်ထင်တယ်တကယ်ကိုတုံ့အားတစ်ခုဖြစ်စေခဲ့ပါတယ်။နောက်တစ်ခုကြည့်မယ်ဆိုလို့ရှိရင်တော့ဒီကျောင်းသားရဲ့ဟိုသူတို့ရဲ့ဒီတဘာဝနဲ့ရည်မှန်းချက်ပေါ့နော်။အဲ့ဒီပုံမှန်လည်းဒီတို့ကအဲတော်တော်လေးလေးစားပုံရပါတယ်။ဘာကြောင့်လဲဆိုတော့ကျောင်းသားတွေကိုကျွန်တော်တို့ကြည့်တဲ့အခါကျလို့ရှိရင်ဒီတက်ရှင်းစင်ကြယ်တဲ့လူတွေဖြစ်တယ်ဆိုတော့ကဟိုနိုင်ငံအကျိုးအမြတ်အတွက်အဲ့လိုပေါ့နော်။ဟိုအတုံးချမ်းမဲ့လူမျိုးတွေမဟုတ်ဘူး။အဲ့ဒါအပြင်ဒီပြည်သူတွေကိုစားသူတို့ကအနစ်နာခံပြီးတော့ခုနပြည်သူတွေရဲ့လိုအပ်တဲ့မျော်လင့်တဲ့နော်ညောင်မင်းချက်ဖြစ်တဲ့ခုနကဒီမြို့သားကျန်တဲ့တင်မြည်ရေးတပေါ့နော်ဟိုရောက်အောင်ပြည်သူအတွက်နေတာခံပြီးတော့ပေါ့တန်းတန်းစင်စင်လောက်ကြမယ်ဆိုတဲ့ညှော်လင်းချက်မျိုးပေါ့နော်လူထုမှာရှိနေတာကိုကျွန်တော်သွားတွေ့ရပါတယ်ဒါနောက်တစ်ချက်အရေးပါတဲ့အချက်ကိုကြည့်မယ်ဆိုလို့ရှိရင်တော့ကျောင်းသားကောင်းဆောင်တွေဘက်ကလည်းပေါ့နော်ဟိုလှုပ်ရှားမှုတွေကဟိုမရက်သွားပဲနဲ့ဟိုပထမကောင်းဆောင်3ယောက်ကိုဖန်တော်ရင်ဒုတိယနောက်ထပ်ကောင်းဆောင်2ယောက်ဆက်ရှိမယ်ဒုတိယကောင်းဆောင်တွေထပ်ဖန်တော့လို့ရှိရင်နောက်တစ်ကြိမ်ကောင်းဆောင်တွေဆက်ရှိမယ်။အလားတူပဲကွသတို့ထကောင်းဆောင်တွေလည်းဆက်ရှိမယ်ဆိုတဲ့ရဲဘော်ရဲဘဲစိတ်တန်နေပေါ့နော်။သူတို့ကရုံးကန်ခံစားမှုတွေဟိုအရန်များခဲ့တာလည်းပါတာပေါ့ဗျာ။အဲ့လိုမျိုးရှိတဲ့အပေါ်မှာလည်းလူတို့အနေနဲ့ကအားကိုးစိတ်မျိုးပေါ့နော်။ဟိုရှိလာတယ်လို့ကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ်။အလုံးခြုံပြောလို့ရှိရင်တော့ဗျာ။ဟိုတစ်ဖက်ကလူတို့ကကွကဒီမျောလင်းချက်တွေကြီးလာတယ်။အထူးသဖြင့်ကျောင်းသားတွေပါလာတာရဲ့ဟလာကုလသမဂ္ဂလုံခြုံရေးကောင်စီရှိနေတာရဲ့။နောက်တစ်ဖက်မှာကလည်းကွကဒီလူတွေကဒီလက်ရှိအခြေအနေမျိုးပေါ့နော်ဒီလက်ရှိဒီစစ်ဆေးရအောင်မှာစိတ်ပြက်စရာတွေပေါ့ပို့ပြီးတော့များလာတယ်ဆိုတော့လေပြတာလည်းဖြစ်ပါတယ်အပြောင်းလဲတစ်ခုလိုလာပြီဟလာငိမ့်ချက်ဆိုတိစုံဆင်းနေဖို့လိုလာပြီတခြားနိုင်ငံတွေမှာတိုးတက်လို့မြန်မာနိုင်ငံဟိုကိုဟိုတိုးတက်ဖို့လိုလာပြီဆိုတဲ့လူတွေကကဖြစ်စေခြင်းတဲ့ဆန္ဒတွေပေါ့နော်သူတို့ရဲ့မျောလင်းချက်တွေကတော့သူတို့ရဲ့စိတ်ပြက်မှုတွေနော်သူတို့ရဲ့ဆန္ဒတွေကိုဟိုအခုလိုမျိုးအခွင့်အရေးရတဲ့အချိန်မှာပေါ်ထုတ်တာပဲဖြစ်ပါတယ်
ဟုတ်ကဲ့ဟိုကျွန်တော်မင်းစံမှာဟိုတခုပေါ့လေခုနဥက္ကမောင်ကြီးဆူနေတဲ့ကိစ္စဘာကြောင့်မြန်စစ်အစိုးရလက်တော်မှာတီးခတ်နေလဲဆိုတဲ့အချက်ကိုကျွန်တော်လည်းဆွေးနွေးကြပါမယ်။အဓိကကတော့ဒီအာနာရှင်စနစ်တင်မှာဟိုကျွန်တော်ထင်တယ်အ ਨੇ ဆုံးပေါ့လေအကြမ်းမြင်ပုံစံနှစ်မျိုးလောက်ခွဲနိုင်ပါတယ်။အဲတစ်မျိုးကတော့ဒီကျွန်တော်စတာလင်တို့လိုမျိုးအခုမြောက်ကိုရီးယားကင်ဂျုံအီလိုမျိုးပေါ့လေ။ဟလာမိုက်မြန်မိုက်တော့ကန်းကုံအောင်မိုက်တယ်။ဟလာဘလူနီနယ်မှာနည်းနည်းလေးမှအတိုက်ခံဟာကိုတင်းကြီးမခံနိုင်ဘူး။ဟလာဟိုအပြုတ်ချမယ်ချေမုန်းမယ်ဆိုတဲ့ပုံမျိုးဖြစ်ပါတယ်။အဲအဲ့လိုပုံကူမျိုးတွေအဲ့လိုအာနာရှင်စနစ်မျိုးတွေမှာကျတော့ဒီနိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာတော့ပြည်တွင်းမှာရောတော်တော်လေးကိုသူတို့ဒီဟိုကန်းကုံအောင်ပေါ့လေကျွန်တော်တို့ဒီ extreme pariah လို့ခေါ်တာပေါ့ကျွန်တော်တို့တကယ်ကိုလာကိုကိုကိုအထီးကျန်ဖြစ်အောင်နေပြီးလုပ်တဲ့လက္ခဏာမျိုးရှိပါတယ်။ဒါပေမဲ့ဒီမြန်မာစစ်အစိုးရဟာကဒီအဲ့လိုအာဏာရှင်မျိုးနဲ့တဒံသိမတူပါဘူး။မြန်မာစစ်အစိုးရအင်မတန်မှဟိုညံ့နာပြတ်မှောက်ကိုဂယုဆိုင်တဲ့အစိုးရလို့ကျွန်တော်မြင်ပါတယ်။သူတို့လုံနိုင်တဲ့လောက်ပမာဏပေါင်ထဲမှာတော့သူတို့မျက်နှာပြတ်မဲ့ကိစ္စဆိုရင်ကျွန်သွားရင်တော့မှသူတို့ပြန်ဆုတ်ဖို့ကြိုးစားရရှိပါတယ်အာယလိုကိစ္စကိုကျွန်တော်ဒီကမ္ဘာလူ့သမားအဖွဲ့ချုပ်ကိစ္စဝင်နမူနာကြည့်နိုင်ပါတယ်ဒီကနေ့ပဲကျွန်တော် FETF လို့ခေါ်တဲ့ဒီနိုင်ငံတကာငွေကြေးစောင့်ကြည့်အဖွဲ့ကနေပြီးတော့မြန်မာနိုင်ငံကိုဒီငွေခွာချမှုနဲ့ပတ်သက်တဲ့နာမည်ပြည့်စင်းကနေပြီးတော့ဖယ်ထုတ်ပေးလိုက်ပါတယ်အဲ့လိုဖယ်ထုတ်ပေးနိုင်အောင်လို့လည်းမြန်မာစီအစိုးရကဒီမြန်မာနိုင်ငံမှာရှိတဲ့ဒီငွေခွာချလုပ်ငန်းမှာပတ်သက်တယ်လို့အမေရိကန်ပြည်ထောင်စုကစွပ်စွဲတဲ့ ban တွေကိုအရေးယူလာလို့တချို့ထောင်ချလို့လုပ်ခဲ့တာရှိပါတယ်ဒီစီအစိုးရကမကောင်းပါဘူးဒါပေမဲ့ဟာသူမကောင်းဘူးမကောင်းနည်းဟာစတာလင်လိုမျိုးခဏကျွန်တော်ဟစ်လာလိုမျိုးခဏကျွန်တော်ဒီကုနာဒီကင်ဂျုံအီလိုမျိုးမဟုတ်သေးပါဘူးသူကသူရဲ့ဟလာမျက်နှာကိုသူကယူဆိုင်တယ်ဒါလိုပြောလို့မျက်နှာပြောင်းတိုက်ပြီးတော့လောက်ခဲ့ရတယ်အများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်ကဘာမှာအဆိုးဝါးဆုံးဆိုတဲ့အာနာရှင်နဲ့နှိုင်းရှင်မယ်ဆိုရင်ကျွန်တော်ဒီဗက်ကလာဟာဗယ်ရဲ့ဝေါ်ဟာနဲ့ပြောမယ်ဆိုတော့ post totalitarian ပေါ့လေဒီအာနာရှင်ပြင်မဲ့လေတစုံတရာတော့ဖြင့်ဟလာကျွန်တော်တို့က space လို့ခေါ်တဲ့ looking look ကွက်ရှိတဲ့အနေအထားမျိုးနိုင်ငံမှာရှိပါတယ်။ဒါကြောင့်မို့ပဲအတိုက်ခံပါတီဆိုပြီး NLD ဟာတရားဝင်ရည်တည်ဝင်ရနေတာပါ။အဲ့တော့ဒါတွေကဟိုစီအစိုးရကသူ့ရဲ့ image လို့ခေါ်တဲ့ဟလာဟိုပုံရိပ်ကိုဂယုဆိုင်တယ်လို့ပဲအတိုက်ခံတွေကလည်းတစ်ချိန်တည်းမှာသူ့ရဲ့မဟာဗျူဟာကိုကျဉ်ကျဉ်လည်လည်နဲ့လုံနိုင်မယ်ဆိုရင်ဟလာဒီနိုင်ငံရေးလှုပ်ရှားမှုတွေကနိုင်ငံမှာပေါ်လာစရာရှိပါတယ်။ဒါကြောင့်မို့အခုဒီအတိုက်ခံတွေဖြစ်တဲ့ဒီចောင်းသားလူငယ်တွေရဲ့ဒီ view ဟာကိုကြည့်မယ်ဆိုရင်လည်းဒီထိတ်ထိတ်တွေ့ရကိုရှောင်ပြီးတော့ဟလာလူတွေစွန့်စားရမှုအနေဆုံးအန္တရာယ်အနေဆုံးနဲ့ပါဝင်နိုင်အောင်လို့သူတို့အားပေးတာတွေ့ရပါတယ်။အဲ့တော့ဒီအတိုက်ခံဘက်ကလည်းထိတ်ထိတ်တွေ့မှုကိုရှောင်ပြီးတော့အဲ့လိုနီလန်းတွေကိုဆက်လုပ်တော်သမားကာလာပတ်လုံးနားအဖဘက်ကလည်းသူရဲ့ဟလာ image ကိုလည်းပုံရိပ်ကိုအပြတ်ခံပြီးတော့သူချိန်မုံးမှာမဟုတ်ပါဘူး။အဲခုနပြောလို့ပေါ့လေချိန်နှဲမှာပဲလေနောက်ထပ်အရေးကြီးတာကမြန်မာစစ်ဘုတ်ကြီးကဘလို့ဆုံးဖြတ်လဲဆိုတဲ့ဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်မှာမြန်မာစစ်ဘုတ်ချုပ်တီဟာဆုံးဖြတ်ချက်ချတဲ့အခါမှာအောက်ခြေကနေတင်လာတဲ့အစီရင်ခံစာတွေကိုသူအများကြီး aku bare. Alu, tapi pertama kan, nama nengah aku pilih ni jaga. Ochi ga seingat na tena ha. Pemusuh ni amnu amnu ni, nepe adi tiga seingat ha. Ita ni jaga bare. Aku di jauh na kau ni, panzi kena kisah mana, lari bare. Two train ni tapai poli. Di SBI ni, biar ten tu ni seingat na si dulu bare. La jump polo kore, di jump kaya ni pun juga ten tu ni seingat na si bare. Taka saya polo kore. Di jenama itu tahun ni boleh, itu kali ni tenun yang seingat nala siwa le. Di jahari mabe train zaga ni biro, bermuju cewa zaga ni biro. Oh, kah alazwa, la di train popular jadi je biro. Bujur muzi tanshi gu, baca ini biro train zaga ni seingat nala tenun nala siwa le. Aro di bujur muzi tanshi bawa ni, tapi pengen gawang ni ha. Terus ya si seingat nala dia, bawang semua apa ni bawa le. Dah jamu jono pelajar naga, di nasi nengi ni seingat train apa ni lah ha. Napa kawasan ni sumpah bongsen abang ni sama le? Di sumpah bongsen abang ni mana? Aku cakap tentu ni seni kan lagi ni aje bawa le. Jadi aku cakap tentu ni seni kan lagi ya. Nasi ini ni mana? Oh, luri ni aje tau kan atau ya kah? Aku cakap tentu ni seni kan lagi mana? Balu lu bahagian memang betul mana? Ada cina lu masa sumpah ni mahu ikhwan ini kalah tak cukup cina lu terima le.
Udi mana?
Oh, aduh, aku mesti nak jual mana? Soya kan ni mana? Jangan jual seni dong dia sisi ni. เออสูบชาเมสูอินอ่ะแต่ในเรื่องมาเป็นแต่ว่าเมื่ออาณาเชนัยงานนี้มาพิจารณาก็เออดีลงมาตัวบุตรนี่เดี๋ยวสุดสุดอะไรสิ่งใดเอามวยของเราคนนี้ก็เลยยินเสียงนี้ได้หมดเนี่ยยามยามบีเวนตัวใดๆสิ่งใดก็มาในงานมาจิโรชินยินดีแต่ยามห้องนี้ได้แบบยามยามยาวนี่เลยแต่ยามห้องนี้เนี่ยสับชาผู้ก็ดูดูก็ได้ปูปีโรอาคองมองตันบ่เนาะตันปีบุตรเลยไม่รู้ที่ไหนเลย เออคุณดูดูทัวร์อะไรดูดูอะไรเจ้าอะไรสุดาการเลยคุณอาจจะไปข้ามมาเจ้าดูเทปอ่ะเนาะดูดูก็ที่มีเอ็กซ์ที่มีเอ็กซ์ที่เซ็กซี่สิเนี่ยเล่าอะไรเล่าดูจีเรลี่เราจะจีเซ็กซี่อะไรที่มีจะมาสูรุษินเลยที่มีเมียนละฮะเช้าเนี่ยจะไปเรียกข้ามมาท้าพี่ว่าเลยอะไรเว้ยเราจะเช้าเนี่ยจะสักคนนั้นสักคนนี้ทำเวลาไงวิดูดูดูฮะยังน้องอ่ะดูที่มีตรงนี้เนี่ยนี่ก็พี่ว่าเลย
มิสเตอร์เคนบีโรปีดูนู่นบ่เนาะดูดูดูอาลงอะไรปูบีโรแล้วมาดูปูบีทูจ้าบุปูบีพี่ยองวิเศษบุอะไรปูบีเตเรจจ้าพี่ลองสามีนายเลยไม่รู้จังหวะเนี่ยมาเลยกูบอกเลยแล้วมาเยทูจ้าเลยสนับอยู่ลอยก็นับเต็งจ้าสีลาบีโรสูบาร์เลยแล้วนับเต็งจ้าสีลาบีโรดีเดนมาเกะจันทร์รู้นับถ้าสนับอยู่ลอยแล้วมาเยทูจ้าลูกฮะเซดีฮะตัดตันซาดพี่ลายเองก็ เจ้าหน้าบ้านเสียสุยานี่เนี่ยก็ถ้ากูยุติใจเนี่ยล่ะเส้นสายตรงตาปามล่ะแต่ถ้าเลเวลเจ้าหนูเส้นสายจะใช้สีบาดีเลยที่เลมาเยทัวจาระกับปีดูเรียไปหมดเลยปีดูรู้ว่ากูเอ๋ยเส้นสายเราพบเจอจาระเลมาเยทัวจาระไอ้ลูกเพจเส้นเราจาระที่เลมาเดียร์มีอะไรจะปีดูที่กูเต็มใจอะไรเข้ามาสุยากันนี่ปีดูถ้ากูลิลิชูทำเมื่อสุยานี่บาร์บีเพลล่ามันเลสุยานี่ไปหมดเจ้าหนูว่าที่ตรงนั้นสุยานี่เจ้าหนูปุ๊บรู้ได้หรอเปล่าแค่นี้
เราดูกันเจ้าหน้ารู้กูเจ้าหน้ารู้ผู้พิวพิสนาที่ดูแลที่ดูแลดูดูแลงานเลยมีมีที่สิกูมีมีน่าทำบุปปีเยจีเดียวเจ้าหน้าที่นั่นเลยโอเคมีในงานต่างงานที่เราในตะบงเวสีในงานต่างงานตัวเรศุระมีมีที่สิกูมีมีน่าทำนะเป็นอาณาเชื่อมาน่าทำนะมาเข้าที่เราชั่งมือมาดูดูว่ามีมีที่สิกูมีมีดูแลที่ท้ายเจ้าหน้ารู้เส้นนี้ตัวบุมีฮาจีเยจีเดียวเจ้าหน้าที่นั่นเลย
มาเมื่อกูจะมาทำเจ้าหน้าที่ก็จะมาทำกันมาเลยเจ้าหน้าคนนั้นเป็นอะไรก็รู้ที่สุยาบ้านนี่เนี่ยก็อะไรตัวรู้ภาษาเล่มเลยตัวรู้ก็บาลูเองภาพพิมพ์นั่นแหละกูเองไม่ว่าดีกี่สานะพัตเตอร์เป็นลูกมีตัวมีเล็กมั้ยโอเคที่ก้านี่เนี่ยบ่เนาะโอ้สุยาเป็นการเจ้าหน้าของสัตว์สูบบ่เนาะกูไม่คนไหนดูจะสูบพันไล่เตะเจอเฮล่าดูดูนี่เนี่ยก็เจ้าตัวบีโร่เนาะลูกชายมือเรียชิมาเชิดลาบุลาลาเนตัวเลยบ่เนาะลูกมีตัวต้นตะบ ကိုမစိုးရင်ပဲနဲ့ပေါ့နော်တကယ်ကိုချင်းချင်းဖို့ကောင်းပါတယ်သူတို့ကိုယ်တိုင်အခုလိုအကြောက်တရားမရှိပဲနဲ့နော်ဆက်လက်ပြီးတော့လှုပ်ရှားမှုတွေလှုပ်လာတဲ့အခါမှာလူတို့အနေနဲ့ကလည်းဘာလို့အနေနဲ့အခုလိုမျိုးအန္တရာယ်နည်းနည်းနဲ့နော်လုံနိုင်တဲ့လုပ်ငန်းမျိုးတွေရှိတယ်ဆိုတာကိုရုံရုံကြည်ကြည်နဲ့လှုပ်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်မြင်တော့ဒါတကယ်ကိုပဲဟိုအစကောင်းတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ခုကဒီကျောင်းသားကောင်းဆောင်တွေအပြောင်းအလဲရှိရှိနေပေါ့နော်အလားကျောင်းသားကောင်းဆောင်တွေမဟုတ်ပဲနဲ့တော်ဆန်းစကြည့်လို့ပါလွမြောက်ရေးနော်နောက်တစ်ခါဥခွန်ထွန်းလို့တိုင်းနာကောင်းဆောင်တွေလွမြောက်ရေးအားလုံးကိုပါလာအောင်ပေါ့နော်ဟိုလုံနိုင်တာကလည်းနောက်ဟိုကောင်းတဲ့အချက်တစ်ခုဖြစ်ပါတယ်အဲ့တော့ဒါတွေကိုကြည့်ချင်းအပြင်နော်ဆစ်ဆူအနေနဲ့ကအလားလူတူကြားထဲမှာတကယ်ကိုပဲပေါ့နော်ဟို18နှစ်ကြာလားမွန်းချက်နေခဲ့တဲ့အနေထားနေပြီးတော့အခုလိုဟလာထုတ်ဖော်ခွင့်ရှိတဲ့အခါမှာနော်သူတို့ရဲ့ဆန္ဒတွေထုတ်ဖော်လာတဲ့အပေါ်မှာ တကယ်ကိုပဲဟိုလေးနဲ့ထားပြီးတော့သတိပြုစရာတစ်ခုဖြစ်နေတတိချာချာစဉ်းစားတယ်မှာလေကျွန်တော်မြင်ရလေအချိန်မနှောင်းခင်မှာပေါ့နော်အထူးသဖြင့်တော့ဒီအနာဂတ်နိုင်ငံအတွက်အားလုံးအတွက်မြန်မာပြည်အတွက်ဖြစ်ပါတယ်အရေးကြီးဆုံးကအခုချိန်ကဒီမျိုးသားပြည်နယ်တည်းမြတ်ရေးအတွက်နော်ဟိုလိုအပ်နေတဲ့အချိန်ဖြစ်ပါတယ်ចောင်းသားတွေကအဲ့ဒီအတွက်ကိုဟိုကိုယ့်ရဲ့အသက်နော်ကိုယ့်ရဲ့ဒီမျှော်လင့်ချက်တွေဟိုဆိုတော့ကိုယ့်ရဲ့အနာဂတ်တွေတော့မှဟိုပုဂ္ဂိုလ်ရဲ့အနာဂတ်ကိုပြောတာပါအာယုံမဆိုင်ပဲနဲ့အခုလိုဆွန်းဆွတ်ဟိုဆွတ်လုမှုတွေအပြည့်နဲ့ဟလာသူတို့ရဲ့ခန္ဓာကိုယ်တွေကိုဟိုမြေသားပြင်နဲ့တင်းမြည်ရေးခြေကိုရောက်ဖို့တက်တာခင်းပေးသလိုလုံနေတဲ့အပေါ်မှာစစ်စိုးအနေနဲ့တကယ်ကိုပဲဟိုအလေးနဲ့ထားပြီးတော့စဉ်းစားသင့်ပါတယ်မြေသားပြင်နဲ့တင်းမြည်ရေးကိုလုပ်ဖို့အတွက်လေတကယ်လို့မစဉ်းစားလို့ရှိရင်တော့အားလုံးကနှောင့်နှေးကုန်ပြီးတော့အချိန်တွေကပိုဆိုးကုန်မှဆိုရင်ရပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့လေကျွန်တော်ပြောချင်တာတစ်ခုကတော့ဒီနာဖဆစ်အစိုးရအနေနဲ့အခုလူလူကနေပြီးတော့ဆန္ဒဖော်ထုတ်နေတာတွေကိုចောင်းသားကောင်းဆောင်တွေကဥဆောင်နဲ့လှူရှာမှုတွေအကုန်လုံးငုံငုံပေါ့လေဒါတွေကတော့ဖြင့်ငါတို့ဒီမစ္စတာဂမ်ဘာရီမြန်မာနိုင်ငံလာတဲ့အခါမှာဒီကောင်းဆောင်တွေကိုပြန်လွှတ်ပေးလိုက်မယ်အဲ့ဒီခါကျရင်တော့လေပြီးသွားမှာပဲအခုကာလမှာတော့ရှိပါစေဂမ်ဘာရီရန်ကုန်မြန်မာနိုင်ငံလာတဲ့အခါမှာလည်းကြည့်ကျွန်တော်တို့နေဒီစောင်းကောင်းဆောင်တွေကိုပြန်လှုပ်ပေးတယ်လူတွေရဲ့လှုပ်ရှားမှုလည်းကျွန်တော်မတားဘူးမဖြစ်နိုင်ဘူးအဲ့လောက်ပေါ့လေအဲ့လောက်တပွဲတော်လေးတွေးပြီးတော့နိုင်ငံရေးကအမျက်ထုတ်ဖို့စဉ်းစားပြီးတော့လုပ်မယ်ဆိုရင်တော့တစ်ဖက်မှာလည်းစိုးကျိုးတွေပြန်ရှိနိုင်ပါတယ်ဘာလို့လဲဒီစောင်းသားကောင်းဆောင်တွေနဲ့အခုလူလူရဲ့တောင်းဆိုမှုဟာကိုမင်းကိုနိုင်ရဲ့ပါဝင်စောင်းသားကောင်းဆောင်တွေလွတ်လွတ်လပ်လပ်မဟုတ်ပါဘူးဒီဟာဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးစဉ်းစားအားလုံးလွတ်ရင်းနဲ့ဒီတိုင်းပြည်မှာညီညာစီဖြစ်ပေါ်ဖို့အတွက်တောင်းဆိုတာဖြစ်တော့ကြမှာမို့အဲ့ဒီမြန်ကုန်မင်းကုန်နိုင်တို့တွေကိုပြန်လှုပ်ပေးပြီးတော့ဟလာအာဒီဂမ်မာရီလာတဲ့အခါမှာနိုင်ငံရေးကဟိုနှစ်သိမ့်လိုက်ုံအမျက်ထုတ်လိုက်ုံနဲ့ပြဿနာပြေလည်သွားမယ်လို့နားအဖကတွေးမယ်ဆိုရင်ဒါတိတ်နေလို့ကျွန်တော်ပြောရပါလိမ့်မယ်။ဒါကြောင့်မို့ဒီကိစ္စများကိုမှန်မှန်ကန်ကန်နဲ့မစင်းစားဘဲနဲ့လစ်လူရှုမယ်ဆိုရင်ခုနဥက္ကမောင်ကြီးမိတဲ့မိကုံးမျိုးပါ။လစ်လူရှုမယ်ဆိုရင်တော့ဒီပြင်းထန်တဲ့အင်အားစုတွေကိုနားအဖကပဲမီးမွေးပေးသူဖြစ်သွားနိုင်ပါတယ်။အဲ့ဒီခါကျရင်တော့ပြဿနာများဟာဟိုကျွန်တော်တို့ကျွန်တော်ပြီးခဲ့တဲ့တစ်ခေါက်ကလည်းပြောယူပါတယ်။ဟိုအဲ့နဲ့ထွက်ရမယ့်ကိစ္စဟာပစိမ့်နဲ့ထွက်ရလို့ဖြစ်သွားမယ်ဆိုတော့ကိစ္စမျိုးပါပဲ
။ဟုတ်ကဲ့ခင်ဗျာ။အခုဟိုသုံးသက်ဆွေးနွေးပြတာတွေကိုကျွန်တော်တို့ဟိုကျေးဇူးတင်ပါတယ်။ဒီကျွန်တော်တို့ရထားတဲ့အချိန်နဲ့ပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီစကားဝိုင်းကတော့ကျွန်တော်ဒီမှာပဲညီကုန်းချုပ်ရမှာဖြစ်ပါတယ်။ဒီအခုလိုចောင်းသားကောင်းဆောင်နေတဲ့တကွဒီနိုင်ငံရေးအကျဉ်းသားတွေအကုန်လုံးကိုပြန်ပြီးတော့လှုပ်ပေးဖို့အတွက်ဒီအဖြူရောင်ပေါ်ပြချက်လှုပ်ရှားမှုပေါ့လေ။အဲ့ဒီလှုပ်ရှားမှုအခြေအနေနဲ့ပတ်သက်ပြီးပြည်သူလူထုကနိုင်ငံနဲ့အဖွဲ့မှစန္ဒပြုလာတွေကိုလက်မှတ်ရေးထိုးပေးခဲ့တာအခု2သိန်းနဲ့1000ရှိသွားပြီဆိုတော့ဒီနောက်ထပ်ရေးထိုးပေးထားတဲ့တပတ်အတွင်းမှာဘယ်လောက်ထိအောင်ထပ်ပြီးတော့များပြားလာမလဲဆိုတာကိုကျွန်တော်တို့စောင့်မျှော်ပြီးကြည့်ရအောင်ပုံမှန်ပါ။အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်ကြောင့်ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူကိုဝင်းမင်းသင်းဘွားမက်ဆင်အိတဟောင်းဦးတမောင်တန်းနဲ့ကျွန်တော်တို့ RFA ဝိုင်းတော်သားကိုမင်းစင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညှိကုံချုပ်ပြသည်သောတာရှင်ပေါင်ကိုစိတ်နှပြချမ်းမှရှင်လန်းကြပါစေခင်ဗျာ